စကိုင်းနိုင်ဒေသကြီးရွှေဘိုမြို့နယ်ညောင်မင်းသာကျွော်နယ်ဘိုသေးကုန်းကျွော်မှာမေလ2ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်အရက်သားတွေ12ဦးခန့်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေတွေသေဆုံးတာတွေနဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပါတယ
်။နေ့ရက်ညနေဝါပိုင်းလောက်ကြာမှာပါလေကျွန်တော်တို့နေ့ရက်2နာရီကျော်3နာရီလောက်နေပါတယ်။ညောင်မင်းသာဘူဘုံဘက်ကနေဖြေတာပါကျွန်တော်တို့ကြည့်ခါကြားတဲ့ကြဲတော့အဲဒီတူကတော့ဆက်လက်အောင်လုပ်နေတာဆက်ရောက်ကြောဆက်လက်ရတော့ပြီးလေကြားတယ်ပြောနေတာဒီဟာတွေတီတူရဲ့ဖြစ်နေတယ်ပြီးတူလည်းပါတယ်အဲဒီပြီးရလည်းဖြစ်နေတယ်တော်လည်းအေးသမားလည်းဖြစ်နေတယ်ပါလေပြီးရတော့မတည်သေးဘူးပြကျွန်တော်ကမဝင်ရတော့ဝင်မရဘူးဆရာကြီးတော့ပြင်လာလည်းဖြစ်နေတယ်ကျွန်တော်ရွာဖို့ပြန်လို့ရတယ်ဒီကလေးကဝိုင်းပြီးတော့ကြောက်ထုတ်လာပါဗျာ
ဇန်နဝါရီလတည်းကစလို့ရွှေဘိုမြို့နယ်နဲ့ခင်ဦးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းတာတွေလုပ်နေတာလည်းဖြစ်ပါတယ်နေမြေရှင်းလင်းမှုအတွင်းရွှေဘိုမြို့နယ်ခင်ဦးမြို့ကကျွော်ပေါင်း20နီးပါးမီးရှို့ခံခဲ့ရပါတယ်။လက်ရှိမှာထောင်ထဲချီတဲ့စစ်ဘေးရှောင်တွေမှာအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့သူကအခုလိုပြောပါတယ
်။ရွှေဘိုမြို့နယ်ထဲမှာမီးရှို့ခံရတာကတော့ကျေးရွာက50လောက်ရှိတယ်။ဒါကခင်ဦးမြို့နယ်ဖရင်ကတော့အားရရှိတယ်အစ်ဒီစံသစ္စာတဲ့ကအေးရေတို့ကတော့တော့လည်းနေတာပဲအဲခက်ခဲပထမဦးဆုံးစဖြစ်တဲ့အချိန်ခါပေါ့သူစပြီးစစ်ကြောင်းထိုးတယ်စစ်ကြောင်းထိုးပြီးစစ်ကြောင်းကနေပြီးတော့စစ်ကောင်စီကနေပြီးတော့မီးနဲ့ရှို့တယ်လက်နက်ကြီးနဲ့ပထမစထည့်ရစထည့်ပြီးတော့မီးနဲ့ရှို့တယ်မီးနဲ့ကြီးပြီးတော့မနေရမနေခက်ပြေးကြတယ်သူတို့ရွာကြီး6ချက်လေးတွေမှာသူတို့ကဲကလေးတွေထိုးနေရတယ်ခက်ခဲရှိတဲ့ဆရာကညလို့ဟိုပေါ့နော်ဆိုလိုချင်တာကတော့ကျွန်တော်ဟိုလူသားရေးစာနာတဲ့အပြည်သူတွေကနေပြီးတော့ဟိုကြပ်ပြီးရှို့တဲ့အခါဆိုရင်တော့စားလာမယ်အလူတော့နဲ့မရှိဘူးဆိုလို့ကျွန်တော်တို့လက်ရှိပါလာတဲ့ငွေကြေးကြေးလေးတွေနဲ့ရွှေလေးတွေပါလေးချုပ်ရောင်းပြီးတော့တို့စားနေရတဲ့ဟာမျိုးလည်းရှိ
ရွှေဘိုမြို့နယ်ခင်ဦးမြို့မှာစစ်ကောင်စီကနေမြရှင်းလင်းတာနဲ့ပတ်သက်လို့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးရွှေဘိုမြို့နယ်ထဲမှာဆိုရင်ဧပြီလလလယ်လောက်ကစလို့နေမြရှင်းလင်းတာတွေပုံမှန်လုံဆောင်လာပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါခင်ဗျာ